ပေါ်ယိုဟန်မင်းကြီးရဲ့အမေရိကန်နိုင်ငံနောက်ဆုံးနှစ်ခီးစဉ်ဖြစ်ဒီနေ့ဖီလီယာဒဲဖီးယားပြည်နယ်ကိုသွားဖို့ရှိပါတယ်။အဲ့ဒီကစိန့်ပီတာနဲ့စိန့်ပေါ်ခရစ်ယာန်ဘုရားကျောင်းတွေမှာသန်းတဲ့ချီတက်လာတဲ့လူတို့ကတရားဟောမှာဖြစ်ပါတယ်။ဒီထက်မှာမြန်မာခရစ်ယာန်ယာကနန်းနဲ့ချီပြီးတက်ဖို့လည်းရှိနေပါတယ်။မနေ့ကတော့ပေါ်ယိုဟန်မင်းကြီးဖရန်စစ်ကနယူးယောက်မြို့ကိုရောက်ခဲ့ပြီးကမ္ဘာကုလသမဂ္ဂမှာမိကုံးကြော်ရမှာနိုင်ငံတကာခေါင်းဆောင်တွေအနေနဲ့ယာတိဥတုပြောင်းလဲမှုတိုက်ချက်ရေးဆင်းရဲမှုပပျောက်ရင်းနဲ့ပဋိပက္ခတွေကနေထွက်ပြေးရတဲ့ဒုက္ခတွေပြီးဆောင်လျှောက်ရေးတွေကိုဝိုင်းလုပေးကြဖို့မိန့်ကြားလိုက်ပါတယ်။ပိုဟန်မင်းကြီးကဒီကဘာသူကဘာသားတွေအနေနဲ့လူကုန်တိတ်ခါနဲ့နေနိုင်အောင်လူမှုဖွံ့ဖြိုးရေးမှာအခြေခံစာဖြစ်တဲ့မိသားစုတွေကိုဖန်တီးထောက်ပံ့နိုင်အောင်အ ਨੇ ဆုံးတော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့အစိုးရကောင်းဆောင်တွေမှာတာဝန်ရှိနေတယ်လို့ဥဆောင်တိုက်တွန်းလိုက်ပါတယ်။ပိုဟန်မင်းကြီးကပဲဒီအတွက်လက်တွေအဖြစ်ပြောရရင်တော့လုံးဝအနေဆုံးအနေနဲ့လိုအပ်နေတာကနေစရာနဲ့လုပ်ကင်ရဖို့နောက်နေရာပိုင်ဆိုင်ဖို့ပဲဖြစ်တယ်လို့ပိုဟန်မင်းကြီးကအသေးစိတ်ထပ်ပြောခဲ့ပါတယ်။နယူးယောက်ရောက်စင်မှာပိုဟန်မင်းကြီးအနေနဲ့ Madison Square Garden ဆောင်းမှာတက်ရောက်လာတဲ့ထောင်နဲ့ခြေတဲ့လူအုပ်ကြီးကိုတရားဟောခဲ့တာအပြင်နိုင်ငံခြားကရွှေ့ပြောင်းလာတဲ့ကလေးတွေများတဲ့ဟာလန်ကျောင်းကိုလည်းတွားလည်ခဲ့ပါတယ်ခင်ဗျ။